ရခိုင်ပြည်နယ်ရသေတောင်မြို့နယ်အနီးမေးရွတ်မြို့မှာလုံခြုံရေးလုပ်နေတဲ့ရေတပ်သင်းမောကိုမနေ့ညနေပိုင်းကအေးအေးရခိုင်လက်နက်ကင်တပ်ဖွဲ့ကလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့တယ်လို့တပ်မတော်ဘက်ကရောအေးအေးဘက်ကပါပြောပါတယ်ဒီပစ်ခတ်မှုမှာမြန်မာရေတပ်သင်းမောထိခိုက်မှုရှိတယ်လို့အေးအေးဘက်ကပြောပေမဲ့တပ်မတော်ဘက်ကတော့ဒါကိုညှင်းဆိုပါတယ်တစ်ချိန်တည်းမှာရသေတောင်ဘက်မှာလည်းနှစ်ဖက်တိုက်ပွဲတွေဖြစ်နေတာပါ VOA သတင်းနောက်ခုနိုင်ကွင်းအိမ်ကရှင်းပြပါမယ
်ဟုတ်ကဲ့ပါဒီခိုင်ပြင်းတဲ့ရေတိတ်တောင်မျိုးနီးမေယူမြစ်တဲမှာရန်နန်းထားတဲ့တမရော်ရေတပ်သင်းမောကိုအေးအေးဘက်ကနေမနေ့ညနေပိုင်းမှာလက်နက်ကြီးနဲ့ပြစ်ခတ်ခဲ့တယ်လို့တမရော်သတင်းမှထုတ်ပြန်ရင်းဖွဲ့တွင်မူတမရော်ပြောခွေရဘုံမှုချုပ်စော်မင်းထွန်းက VOA ကိုပြောပါရယ
်မနေ့ကတော့ဟုတ်ကဲ့ညနေပိုင်းမှာသူတို့တမရော်ကြီးကလုံခြုံရေးဆောင်ရွက်နေတဲ့ရင်းကိုဒီကနေပေါ့ဒီပေတောင်ရဲ့အနောက်တောင်ပဲမီတာ2000လောက်ကနေပေါ့နေရာလေးနေရာနဲ့တရားခွန်မီလီမီတာရှော့တိုက်တုံးခုနလုံးနဲ့ပြစ်ပါတယ်ဟိုဖြစ်ကြိုက်မှုတော့မရှိပါဘူး
ကြိတ်တောင်မျိုးနီးတမတော်ရေတပ်တင်မောပြစ်ခတ်မှုဖြစ်စဉ်နဲ့ပတ်သက်လို့ရခိုင်လက်နက်ကင်ဖွဲ့ AA ပြောခွေရခိုင်ဒုက္ခကခုလိုပြောပါရယ
်ဗမာရေတပ်တင်ဖို့တစည်းကိုကျွန်တော်တို့ရခိုင်တပ်တော်ကနေပြီးတော့တဝင်ရောက်ပြစ်ခတ်ခဲ့တာရှိတယ်တင်ဖို့ကိုတော့ထိတာပေါ့နော်ဟိုမိခိုးတွေဆောင်းဆောင်းထွက်ပြီးတော့မှသူတို့ဒီလက်နေကြီးတွေနဲ့ပြန်ပြီးတော့ရန်တမ်းပြစ်ခတ်မှုတွေကိုလုပ်တာပေါ့နော်တင်ဖို့ပေါ်မှာတော့ထိကြိုက်ကြဆုံးမှုကတော့ရှိနိုင်တယ်ဗျာ
စစ်ရေရင်ကိုပြစ်ခတ်ခံရပြီးတမတော်ရေရင်ဘက်ကလည်းလက်နက်ကြီးနဲ့အဆက်မပြတ်ပြစ်ခတ်မှုတွေရှိနေတယ်လို့ဒေသတော်မြို့ခံလူကပြောပါရယ
်။ညဘက်ဆိုရင်ကတောက်လျှောက်ပြစ်နေတယ်အဲရေရပြစ်တယ်နေပြည်ကပြစ်တာဟုတ်တယ်။လေခွေးနားတွေမှာကြားတယ်ရော်ထဲမှာတော့မကြားဘူးမင်းက။
ကြည်တိတ်တော်မြို့နယ်ရေဆိုးချောင်းနဲ့အမြင့်တောင်ကျေးရွာဘက်မှာလည်းမြမတမတော်နဲ့ရခိုင်လက်နက်ကင်အေဖွဲ့တို့ကြားစိုက်ပွဲရက်ဆက်ဆိုသလိုဖြစ်ပွားနေတယ်လို့အေပြောခွေရခိုင်ဒုက္ခကပြောပါရယ
်။မြမလည်းတိုက်ပွဲတွေကတော့ဆက်ပြီးတော့ဖြစ်နေတယ်ဗျ။အဲ့ဒီအမြင့်တောင်ရွာတဝက်ရဲ့နောက်ပြီးလို့ရှိရင်ဒီရေဆိုးချောင်းဒီဟာတဝက်ပေါ့နော်။မနေ့ကတိုက်ပွဲဖြစ်တဲ့နေရာတွေမှာတိုက်ပွဲဆက်ဖြစ်နေတယ်။အဲ့ဒီမှာတိုက်ပွဲဖြစ်ရင်3ရက်4ရက်5ရက်လောက်တော့ရှိနေပြီ။အဲ့ဒီမှာဒီဗမာရေတပ်တင်ဖို့တွေကလည်းပဲဒီတိုက်ပွဲဖြစ်တဲ့နေရာကိုလက်နေကြီးတွေနဲ့လှမ်းပြီးတော့ပြစ်တာရှိတယ်
။လေးရက်ဆက်ဖြစ်ပွားနေတဲ့တိုက်ပွဲမှာနှစ်ဖက်ထိခိုက်မှုကတော့မသိရသေးဘူးလို့ခိုင်ဒုက္ခကဆိုပါတယ်။အနောက်ပိုင်းတိုင်းစစ်တနာချုပ်တမတော်ပြောခွေရဘူမူကြီးဝင်းစော်ဦးကလည်းအမြင့်ဆောင်ကျေးရွာဘက်မှာတိုက်ပွဲဖြစ်ပွားကြောင်းအတည်ပြုပြောပါတယ
်။မနေ့ကညနေတော့၄နာရီ၅နာရီတော့တော့ကျွန်တော်တို့ညတော်ရဲ့မြောက်ဆန်းလာအကောင်းတိုင်းကမှတိုက်ပွဲဖြစ်တာဘာမှတော့မဖြစ်ပေါ့။အဲအေးရဲ့လှုပ်ရှားရနေရာတွေပေါ့အဲ့နေရာအများနဲ့
ဒီလိုဖြစ်ပွားခဲ့တဲ့ပြစ်ခတ်ဆက်ကိုက်မှုတွင်ရွာသားတွေထိခိုက်မှုရှိခဲ့တယ်လို့ရွာကနေတိမ်းရှောင်နေကြရတယ်လို့ရေဆိုးချောင်းရွာသားတို့ကပြောပါတယ
်။ရေဆိုးချောင်းတို့အမြင့်တော်တို့အမြင့်တော်ဆိုရင်ခိုးလေးကဟိုလက်လက်ကြီးကျပြီးတော့ပြည့်ရည်ကြီးရဲ့နောက်တော့ကနိုင်ငံလူကြီးအိမ်လူမျိုးရရရှိတယ်။ကျော်သားတွေကတော့မရှိတော့ဘူးလေဗျာ။တရားမှမရှိတော့ဘူး။ကျော်မှနေလို့မမရတော့ဘူး။
ရခိုင်ပြည်နယ်မြောက်ပိုင်းဒေသမှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအဖွဲ့တို့ကြားစိုက်ပွဲပြင်းထန်စွာဖြစ်ပွားနေတာတစ်နှစ်နီးပါးကြာမြင့်နေပြီဖြစ်တယ်လို့စိုက်ပွဲကြောင့်လူဦးရေ9000ကျော်နေရာစွန့်ခွာပြီးစစ်ဘေးတိမ်းရှောင်နေကြရပါတယ်ခင်ဗျာ။